ဟုတ်ကဲ့ပါခင်ဗျာဒီကနေ့အဖျောက်ရွာမှာကျင်းပတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လူမှုသဘောထားစန္ဒကောက်ခံပွဲကိုကော်မူးမြို့နယ်ပြင်ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့သားဒီမိုကရေစီဖွဲ့ချုပ်အဖွဲ့ဝင်တွေပြည်သူတွေပါတက်ရောက်ခဲ့တဲ့အတွက်လူဝင်အား 2,000 နီးပါးလောက်အထိရှိခဲ့ပါတယ်ပရိသတ်ဟာနေဘူးကျဲကျဲထဲမှာဒေါအောင်ဆန်းစုကြည်ပြောကြားချက်တွေကိုလက်ခုပ်တီအာဘီဘီနားထောင်ခဲ့ကြသလိုစကားပြောအပြီးမှာ2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးမေးခွန်းတွေလည်းမေးခွန်းပေးခဲ့တာတွေ့ရပါတယ်ပရိသတ်တော်များများကနေဘူးတက်တာတဲ့ဘက်မှာနားထောင်သူပုံများနေတာကြောင့်ဒေါအောင်ဆန်းစုကြည်ကသတိထားမိလိုက်ပြီးလူတိုင်းဟာအေးချမ်းတဲ့အရေးအာဝါဒအောက်မှာအေးအေးချမ်းချမ်းနေထိုင်လူကြတာဖြစ်ကြောင်းဒါကြောင့်လူတွေအေးအေးချမ်းချမ်းနေရဖို့အတွက်2008ဖွဲ့စည်းပုံကိုပြင်ရမှာဖြစ်ကြောင်းစပြီးပြောခဲ့ပါတယ
်ပြည်သူလူထုကိုအေးချမ်းမှုကောက်ကွယ်မှုမပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟာနိုင်ငံကိုအကျိုးမပြုဘဲနဲ့နိုင်ငံကိုနစ်နာစေမှာဖြစ်ပါတယ်။ဒါကြောင့်မလို့ကျမတို့ကဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးကိုမူတစ်ခုအနေနဲ့အဖွဲ့ချုပ်ကနေပြီးတော့ခံနိုင်မှာမှာလက်ထဲမှာစုကံကြရတာဖြစ်ပါတယ်
။အဲ့ဒီနောက်ဒေါ်ဆန်းစုကြည်ကအရေးကြီးတဲ့ကိစ္စတစ်ခုကိုပြည်သူတွေကိုတင်ပြလို့ကြောင်းအခုလို့ပြောခဲ့ပါတယ်
။ကျမကအရေးကြီးတဲ့ကိစ္စတစ်ခုကိုကျမပြည်သူတွေကိုတင်ပြပြီးတော့ဒီလူတွေကြားထဲမှာစဉ်းစားစေချင်ပါတယ်ကျမတို့မျိုးသားဒီမိုကရေစီဖွဲ့ချုပ်က1988ခုနှစ်စပြီးဖွဲ့ကလေးကအမျိုးသားရင်ကြားစည်ရေးကိုဥတည်မယ်ဆိုပြီးတော့ကျမတို့လုပ်ခဲ့တာဒီတော့ဒီဖွဲ့စည်းပုံအခြေခံဥပဒေဟာအမျိုးသားရင်ကြားစည်ရေးကိုထိခိုက်စေတယ်လို့ကျမတင်ပြချင်တယ်ဘာဖြစ်လို့ထိခိုက်စေလဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေဟာတနည်းအားဖြင့်ပြောရမယ်ဆိုရင်ပြည်သူတွေနဲ့တပ်မတော်ကြားမှာစိတ်ဝေးကွဲအောင်လို့ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေလို့ပဲကျွန်မပြောချင်ပါတယ်
ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေဟာတပ်မတော်ကိုတရားခံဖြစ်အောင်လုပ်ထားတယ်လို့သူ့အနေနဲ့ထင်မြင်ကြောင်းဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်ခင်ဗျာ
အမျိုးသားနိုင်ငံရေးမှာဦးဆောင်မှုကန္တာကိုယူရင်းကိစ္စတွေကိုကျမတို့စန့်ကျင်တာဟာတပ်မတော်ကိုစန့်ကျင်လို့မဟုတ်ဘူးတပ်မတော်နဲ့ပြည်သူတွေအကြားမှာတသွေးတသားတည်းဖြစ်ချင်လို့ဆိုတာကိုအများသိနေချင်ပါတယ်အခုဟာဒီဖွဲ့စည်းပုံအခြေခံဥပဒေဟာတနည်းအားဖြင့်ဆိုလို့ရှိရင်ပြည်သူနဲ့တပ်မတော်ကြားထဲမှာတိုက်ပင်းရုံနဲ့မကပြည်သူမကျေနပ်တဲ့ကိစ္စတွေနဲ့ပတ်သက်လို့ရှိလို့ရှိရင်တပ်မတော်ကိုတရားခံဖြစ်အောင်လုပ်ထားတယ်လို့ပဲကျမတို့ဒီလိုပဲမြင်ပါတ
ယ်ဒါအပြင်တပ်မတော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြားနားလည်မှုတွေလွဲအောင်ဖန်တီးနေတာတွေလည်းရှိနေကြောင်းဒေါ်ဆန်းစုကြည်ကတက်ရောက်လာသူတွေကိုပြောကြားခဲ့ပါတယ
်ကျမတို့နိုင်ငံရဲ့အခြေအနေကိုသေသချာချာလေ့လာကြပါအခုတလို့ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲတဲ့ကိစ္စကိုမလိုလားတဲ့နေရာကျမတို့ကနေပြီးတော့တပ်မတော်ကိုတိုက်ခဲတပ်မတော်ကိုချိန်ပါစေခြင်းနဲ့ကျမတို့ရဲ့အဖွဲ့ချုပ်နဲ့ကျမတို့ရဲ့ပြည်သူတွေနဲ့တပ်မတော်ကြားထဲမှာပို့ပြီးတော့စိတ်ဝင်းကွဲအောင်လို့ဝါဒဖြန့်ချီရေးတွေလုပ်နေတယ်ဆိုတာလည်းကျမသတိပြုမိပါတယ်ကျမတို့တပ်မတော်ကိုတံပိုးထားလို့ရှိရင်တကယ်ကိုပြည်သူကနေပြီးတော့လေးစားတဲ့လေးစားနိုင်တဲ့ချစ်ခင်နိုင်တဲ့တပ်မတော်ဖြစ်စေခြင်းလို့ရှိရင်ဒီဖွဲ့ချုပ်ပုံအခြေခံဥပဒေကိုပြောင်းဖို့ပြောင်းအောင
်ဒါအပြင်အမျိုးသားဒီပုံကစီအဖွဲ့ချုပ်အနေနဲ့အစိုးရလှုပ်ချင်သလားလို့မေးရင်လုတ်ချင်တယ်လို့ပဲဖြေရမှာဖြစ်ကြောင်းရှင်းပြခဲ့ပါတယ်
။တခုကတော့ပေါ့နော်ကျမတို့နိုင်ငံအတွက်သစ်တော်တယ်လို့ထင်တဲ့မူဝါဒတွေနဲ့နိုင်ငံတိုးတက်ရေးအတွက်ကြိုးပမ်းနိုင်တဲ့အခွင့်အရေးကြိုးပမ်းရမယ့်တာဝန်ကိုကျမတို့ယူခြင်းနဲ့နောက်တစ်ခုကလည်းကျမတို့ဟာကျမတို့ရဲ့အဖွဲ့အစည်းရဲ့လှုပ်ရှားမှုအနှစ်30နီးပါးဒီဇိုင်းမမထောက်ခံခဲ့တဲ့ပြည်သူတွေအခုဆိုလို့ရှိရင်ဒီလိုလာပြီးတော့နေပူကျဲတဲ့ထဲမှာထောက်ခံခဲ့တဲ့ပြည်သူတွေဘဝနဲ့ရင်းပြီးတော့ထောက်ခံခဲ့တဲ့ပြည်သူတွေအတွက်လည်းကျမတို့ဟာဒီမိုကရေစီအောင်နိုင်မှုကိုရယူဖို့လိုတယ်လို့ကျမဒီလိုပဲယူဆပါတယ
်နောက်ဆုံးမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုခဲ့တဲ့ကအဓိကပါဝင်ခဲ့သူတွေကလက်ရှိအချိန်မှာငြိမ်နေတာကိုမေးခွန်းထုတ်လို့ကြောင်းလဲဒေါန်ဆန်းစုကြည်ကအခုလိုပြောခဲ့ပါတယ်ခင်ဗျာ
အတည်ပြုရေးကိုဖြစ်မြောက်အောင်ပါဝင်ခဲ့တဲ့ပုဂ္ဂိုလ်များအားလုံးဟာအခုတော့ကိုယ်နဲ့မဆိုင်သူနေနေတာဟာတာဝန်သိစိတ်မရှိဘူးလို့ပဲကျမဒီလိုပဲပြောချင်ပါတယ်ဒီတော့တာဝန်သိစိတ်မရှိတဲ့ပုဂ္ဂိုလ်များဟာဆက်ပြီးတော့တိုင်းပြည်ကိုအပေါ်မှာအာနာလွှမ်းမိုးသွားမယ်ဆိုလို့ရှိရင်ကျမတို့တိုင်းပြည်အတွက်တိုးတက်မှုဆိုတာတကယ်မဖြစ်နိုင်ပါဘူးအဲတချို့ကပေါ့နော်ကျမကပြည်သူအားကိုယူပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲဖို့စူးစမ်းနေတယ်ဆိုတော့ကျမကရှင်းရှင်းပဲမေးချင်တယ်ပြည်သူအားမယူလို့ဘယ်သူအားသွားယူပါမှာလဲ